အာဖဂန်နစ္စတန်နိုင်ငံကနေနိုင်ငံတကာတပ်တွေပြန်လည်ဆုတ်ခွာသွားကြပြီနဲ့ကုလသမဂ္ဂကတော့အကူအညီပေးရေးလုပ်ငန်းတွေအတွက်ဆက်ရှိနေမယ်လို့ပြောလိုက်ပါတယ်။အထူးသဖြင့်နေရဆုတ်ခွာခဲ့ရသူတွေအပါအဝင်တန်းနဲ့ချီတဲ့အာဖဂန်လူထုအတွက်စာနာမှုအကူအညီတွေပေးနိုင်ဖို့လုပ်ငန်းတွေဆက်လုပ်သွားမှာပါ။ဒီအကြောင်းကုလသမဂ္ဂရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတော့လီဆာစလိုက်သတင်းပေးပို့ထားတာကိုကိုရဲမွန်ကပြောပြမှာပါရှင်။
တာလီဘန်တွေတိုင်းပြည်ကိုထိန်းချုပ်လိုက်ပြီးမြန်အာဖဂန်နစ္စတန်နိုင်ငံမှာဗဟိုအစိုးရရဲ့အုပ်ချုပ်မှုပြင်းထန်နေတာဟာပြဿနာအဖြစ်ကုလသမဂ္ဂအေဂျင်စီတွေကပြောပါတယ်။တချိန်ချင်းမှာပဲအာဖဂန်နစ္စတန်နိုင်ငံကအကူအညီလိုအပ်နေသူတွေကိုပံ့ပိုးနိုင်ဖို့တာလီဘန်တွေတခြားအဖွဲ့တွေနဲ့ဆယ်စုနှစ်နဲ့ချီဆွေးနွေးမှုတွေရှိနေတာကိုလည်းအလေးထားပြောဆိုကြပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ် UN OCHA ရဲ့ပြောခွင့်ရယန်ဆလာယာကေကတော့အရင်တွေ့ကြုံအရာအခုအခါမှာလည်းအရေးပေါ်အကူအညီလိုတဲ့သူတွေကိုထောက်ပံ့ဖို့စာနာမှုအကူအညီပေးရေးအေဂျင်စီတွေကိုခွင့်ပြုလိုက်မယ်လို့ယူဆကြောင်းပြောပါတယ်
။ The armies have left, but the UN is staying, and we are committed to stay. And that's what we have said from the beginning, and that's what we are doing.
ဒါကြိမ်ထပ်ပါတော့ရယ်ကုလသမဂ္ဂကတော့ဆက်ရှိနေမှာဆက်နေကိုလည်းစိတ်တန်းချက်ထားပါတယ်ဒါကိုလည်းအစလေးကပြောထားတာပါဒီနေ့တည်းမှာပဲလူ၈သန်းလောက်ကိုစာနာမှုအကူအညီထောက်ပံ့ပေးခဲ့တယ်ဆိုတာကိုလည်းထပ်ပြီးသိပေးချင်ပါတယ်ဒီကိန်းကကျွန်တော်တို့ဆက်နေဖို့လိုမယ်ဆိုတာကိုပြသရောက်တယ်လို့လည်းထင်ပါတယ
်ကုလသမဂ္ဂကတော့ပြည်ပခါတွေကြောင့်နေရာဆုံးခွာကြရတဲ့လူပေါင်း၃သန်းခွဲအပါအဝင်ဒီနှစ်ထဲအာဖဂန်နစ္စတန်နိုင်ငံမှာလူ၁၆သန်းလောက်ကိုအကူအညီပေးဖို့ရည်မှန်းထားတာပါဒါပေမဲ့လည်းစာနာမှုအကူအညီတွေအတွက်လိုအပ်တဲ့1.3ဘီလီယံ39ရာခိုင်နှုန်းသာရရှိထားတဲ့အတွက်အပြည့်အဝမရရင်တော့ကုညီဖို့အခက်အခဲရှိနိုင်တယ်လို့လည်းပြောပါရယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ဆေးဝါးပစ္စည်းအကူအညီ12တန်ခွဲကိုအာဖဂန်နစ္စတန်နိုင်ငံမဇာရီအီရှာရက်လေဆိပ်ကနေတနင်္လာနေ့ကနေပဲပေးပို့နိုင်ခဲ့ပါရယ်။ဒါပေမဲ့လည်းဒီထက်မကလိုအပ်နေသေးတယ်လို့လည်း WHO ပြောခွင့်ရအမျိုးသမီး Margaret Harris ကပြောပါရယ်။WHO ရဲ့ data တွင်ထောက်ပို့စခန်းရှိရာဒူဘိုင်းကနေဒီတစ်ပတ်ထဲနောက်ထပ်၄ချောင်းကနေနှစ်တုပ်ထပ်ပို့ဖို့စီစဉ်ထားပြီးတော့တခြားပို့နိုင်မယ့်နေရာတွေကိုလည်းရှာဖွေနေတယ်လို့ပြောပါရယ်။တချိန်ချင်းမှာပဲငွေကြေးမလုံလောက်မှုကြောင့်အာဖဂန်နစ္စတန်နိုင်ငံကကျန်းမာရေးဆောင်ရှားမှုလုပ်ငန်းတွေကိုပိတ်လိုက်ရတာတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုရှော့ချနေရတာတွေအပေါ်စိုးရိမ်ကြောင်းလည်းပြောခဲ့တာပါ။အခြေခံကျန်းမာရေးဆောင်ရှားမှုတွေအားနည်းတဲ့ပြဿနာကိုတန်းနဲ့ချီတဲ့အာဖဂန်တွေရင်ဆိုင်နေရတယ်လို့လည်းပြောပါရယ်။
The range of services that will be impacted included immunization for children, antenatal care, postnatal care.
ဒီနိုင်ငံကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေထဲမှာကလေးတွေကာကွယ်ဆေးထိုးတာ၊ကိုယ်ဝန်ဆောင်တဲ့မိဖွားမိခင်တွေကျန်းမာရေး၊ကိုယ်ဝန်ဆောင်မိခင်တွေစားဖွားရေးလုပ်ငန်းတွေ၊အာဟာရနဲ့ကိုယ်ပြုရောဂါကုသရေးဌာနတွေပြီးတခြားမရှိမဖြစ်ဝန်ဆောင်မှုတွေပါဝင်ပါတယ်။ကမန်းတက်ချက်မှုတွေအရကျန်းမာရေးဆောင်ရှားမှုဌာန90ပြည့်ရတဲ့အခါအမျိုးသမီး9ယောက်နဲ့အသက်9နှစ်အောက်ကလေး98ယောက်နေ့စဉ်တည်ဆုံးလေးရှိတတ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာကြုံရမယ့်ခြေကဲစရာအခြေအနေဟာနိုင်ငံတကာတပ်တွေရုပ်သိမ်းပြီးနောက်ပိုင်းညင်သာထင်တာမရှိတော့မှာကိုလည်းနိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေကစိုးရိမ်နေကြပါတယ်။စာနာမှုဆိုင်ရာအကျက်အသေးကြီးတစ်ခုဟာအခုမှအစသာရှိသေးတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဆလစ်ပိုဂရနီကတတိပေးထားတာပါ။အာဖဂန်နစ္စတန်နိုင်ငံမှာအရေးယူအပြစ်ပေးခံရမယ့်အခြေအနေနဲ့ပဋိပက္ခတွေကြောင့်ထွက်ပြေးလာသူတွေကာကွယ်ဆောင်ရှောက်ဖို့လိုအပ်နေသူတွေအတွက်နေဆက်တကားတွေကိုဖွင့်ထားကြဖို့လည်းမဟာမင်းကြီးကတိုက်တွန်းထားပါတယ်ခင်ဗျာ။